ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်မှာမြန်မာစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ဖွဲ့တို့တိုက်ပွဲဖြစ်ပွားရာကနေတိရခန့်များပြားဘေးလွတ်ရာတိမ်းရှောင်နေရတဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါတီဘောမြို့နယ်ပံမုံနဲ့နောင်အောင်ကျေးရွာကြားမြန်မာစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့မနေ့ညနေပိုင်းကတိုက်ပွဲဖြစ်ပွားပြီးနောင်အောင်ကျေးရွာသားတွေထွက်ပြေးခဲ့ကြရတာပါ။ထွက်ပြေးခဲ့ကြတဲ့ရွာသား200ကျော်လောက်ဟာအခုခါနောင်အောင်ကျေးရွာနဲ့ရှစ်မောင်လောက်ကွာမှာရှိတဲ့ဆောင်ကျေးရွာဘုံကြီးကျောင်းမှာခိုလုံနေရတယ်လို့နောင်အောင်ကျေးရွာအုပ်ချုပ်ရေးမှူးစိုင်းဆန်စောကပြောပါတယ်
။ပံမုံနဲ့နောင်အောင်ကျားမှာဗျာသူတို့တခွန်းပြည်နေရတာတမန်တော့ရှိပါကြ။သူတို့ဒီခန့်ကြကမိနစ်20လောက်ပါဗျာ။96နဲ့ကျန်းစစ်တပ်ကရွာလူတော်အကုန်လုံးထွက်ပြေးနေကြပါဗျာ။အခုကျတော့ဆောင်ကျင်းမှာအကုန်လုံးရောက်နေကြပါဗျာ။အခြေရကျော်ရှိပါဗျာ။
တိုက်ပွဲတွေကြောင့်တိမ်းချောင်လာတဲ့သူတွေအတွက်ဒီနေ့နေ့လယ်ပိုင်းထိတော့အကူအညီပေးရေးဖွဲ့တွေရောက်လာတာမရှိသေးဘူးလို့တီဘောမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်စိုင်းခန်းအောင်ကပြောပါတယ
်။ရောစရာအပူတင်းစရာသူတို့ဒီတိုင်းပဲပါလာတဲ့အထက်ကနေပြီးတော့ချက်ပြုတ်စားတော့ရပေါ့။ခုလောလောလဖြစ်တဲ့အခါကျတော့ဒီကယ်ဆယ်တဲ့ဖွဲ့တွေတော့မရောက်လာကြသေးဘူး။
လက်ရှိမှာမြန်မာတပ်မတော်နဲ့ရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲငြိမ်သက်ပြီးဖြစ်ပေမဲ့စစ်တပ်ဘက်ကလှုပ်ရှားနေစေကြောင်းတိုက်ပွဲချင်းတွေမကမ်းမနိုင်သေးဘူးလို့စိုင်းခန်းအောင်ကဆက်ပြောပါတယ
်။လက်ခဏတကံကတော့ဖြစ်တိုက်ရှိတဲ့အခြေအနေမရှိတော့ဘူး။ဟို SSD စက်ကပေါ်မှာအများဆုံးနိုင်တပ်မတော်ဘက်ကတော့ရှိနေရတယ်။ဒါနဲ့ဟိုတက်ကထပ်တော့မှအသေးဆုံးကိုလေလောက်နေတယ်ဆိုတော့ပြောလို့မရဘူးပေါ့။
မနေ့ကတီဘောမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲမှာတပ်မတော်ဘက်ကထိခိုက်မှုမရှိခဲ့ဘူးလို့ပြောခွင့်ရဘူမှုချုပ်စောမင်းထွန်းကပြောပါတယ
်။မနေ့ကညနေ4နာရီလောက်မှာတော့ဖြစ်ပွားမှုဖြစ်ပွားခဲ့တာရှိပါတယ်ဗျ။ကျွန်တော်တို့တောင်ခေါ်ကြီးဒေသပဲပေါ့အဲ့ဒီကနာဖြစ်ပွားမှုဖြစ်ပွားခဲ့တာရှိတယ်။ထိခိုက်တာအများရှိမှုတော့မရှိပါဘူးဗျ
။မနေ့ကတိုက်ပွဲချင်းတွေကိုသိရှိဖို့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB ဘက်ကိုဆက်တွယ်ခဲ့ပေမဲ့လည်းဆက်တွယ်လို့မရခဲ့ပါဘူး။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ဖွဲ့ဟာပြည်နယ်စစ်ပဏာမအပြည့်ရလက်မှတ်ရေးထိုးထားပေမဲ့တနင်္ဂနွေလုံးပြစ်ခတ်တက်ကမှုရစေးရေး NC သဘောတူစာချုပ်ကတော့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့2015ခုနှစ်တုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့တွေအနေနဲ့မိုင်းရှူးမိုင်းနှောင်ကားလမ်းမြောက်ဘက်ချမ်းကိုစုခွာပေးဖို့မြန်မာစိုးရကိုယ်စားလှယ်ဘက်ကတောင်းဆိုခဲ့ပေမဲ့လည်း SSPB ဘက်ကလက်မခံခဲ့တာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။2018ခုနှစ်မေလ3ရက်နေ့တုန်းကငင်းချမ်းရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးသိန်းစောဦးဆောင်တဲ့ငင်းချမ်းရေးကော်မရှင်ဖွဲ့ဝင်တွေဟာဝန်ထမ်းဌာနချုပ်ကိုလာရောက်ပြီးတော့ SSPB SSA ခေါင်းဆောင်တွေနဲ့ငင်းချမ်းရေးဖွံ့ဖြိုးရေးစီစဉ်တွေကိုဆွေးနွေးခဲ့ပေမဲ့လည်းအဲ့ဒီဆွေးနွေးပွဲပြီးမှပဲတပ်မတော်ကနေ SSPB ကြောင်မဲမြို့နယ်ကလွယ်ရင်တပ်စခန်းကိုတိုက်ခိုက်ခဲ့ပါတယ်။2020ခုနှစ်အထိတော့တပ်မတော်နဲ့ဂျိုကြားတိုက်ပွဲဖြစ်ပွားနေပါတယ်။တမရော်ကနေရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအပြစ်ခတ်ရဆဲသားကြောင်ကြေညာထားပေမဲ့တမ်းမလောင်တပ်ဖွဲ့ TNL ကိုကန်တပ်ဖွဲ့ MMDAA ကချင်လွတ်လပ်ရေးဖွဲ့ KNU တို့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်